ဂုဒ္ဓခါရောပညာရေးဝန်ကြီးဒေါက်တာဖင်မြင့်နဲ့ VOA တည်ထောင်တိစုံမြင့်မြတ်ထားတာကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံပိုင်းမီဒီယာတွေအနေနဲ့ဆိုရရဲ့မူဝါဒနဲ့သတင်းတွေနဲ့ထုတ်ပြန်ပေးရုံနဲ့မဟုတ်ပဲအများပြည်သူရဲ့တုံ့ပြန်သဘောထားတွေကိုလည်းအစိုးရနဲ့သဘောထားမတူညီလဲအခါအားလျော်စွာဖော်ပြနိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ပြည်ချာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြောပါတယ်ပြည်ချာရေးဝန်ကြီးဒေါက်တာဖေမြင့်ကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်မှာကိုယ်တိုင်တွေ့ဆုံမြင့်မြတ်ထားတာကိုနားဆင်ကြည့်ပါခင်ဗျာ
အခုအများပြောကြတာပေါ့နော်ဒီပြည်ချာရေးဝန်ကြီးဌာနဆိုတာဒီလိုမျိုးဒီမိုကရေစီအစိုးရတည်းကတက်လာလို့ရှိရင်မရှိတဲ့တော့ဘူးပြည်ချာရေးဝန်ကြီးဌာနဆိုတာတကယ်တော့ဒီအစိုးရဒီစစ်အာဏာရှင်အစိုးရတွေပဲဖြစ်ဖြစ်ဆိုရှယ်လစ်အစိုးရတွေပဲဖြစ်ဖြစ်ပေါ့အဲ့ဒီလက်ထက်မှာထားခဲ့တဲ့ပြည်ချာရေးဝန်ကြီးဌာနပေါ့နော်အဲ့တော့အခုလိုမျိုးဒီလူတို့ကရွေးချယ်လိုက်တဲ့ပြည်သူအစိုးရတက်လာတဲ့အခါမှာပြည်ချာရေးဝန်ကြီးဌာနသူဆက်ပြီးထားရှိဖို့ဘယ်လိုရည်ရွယ်ချက်နဲ့များဆုံးဖြတ်ချက်ချခဲ့တာလဲ
ဆုံးဖြတ်ချက်ချတာတော့ကျွန်တော်မဟုတ်ဘူးပေါ့နော
်
အဲကျွန်တော်ထင်တာကတော့ဆုံးဖြတ်ချက်ချတဲ့ပုဂ္ဂိုလ်တွေကတော့အခုကျွန်တော်တို့တိုက်ပြီးရဲ့အသွင်ကူးပြောင်းရေးကာလအဲမှာပဲရှိနေသေးတယ်ဒီချိန်ကာလမှာဒီအစိုးရတည်းအတွက်သူရဲ့လုပ်ငန်းကဏ္ဍတွေကိုအများပြည်သူကိုအသိပေးဖို့အတွက်ကိုပြည်ချာရေးဌာနတည်ရပြီးတော့လိုအပ်နေသေးတယ်လို့ယူဆတဲ့လူချောင်းဆက်ထားတယ်လို့ပဲကျွန်တော်အဲ့လိုပဲသဘောပေါက်တယ်
အများပြည်သူဝန်ဆောင်မှုမီဒီယာဆိုပြီးတော့ခေါ်တာရှိပါတယ်။
Okay.
အဲ့ဒီအများပြည်သူဝန်ဆောင်မှုမီဒီယာကို
ဟို
ဝန်ကြီးနေနဲ့ဆက်ပြီးအကောင့်ထဲပေါ်ဖို့ရှိပါလားရှင
့်။ဟုတ်ကဲ့။အဲ့ကျွန်တော်ပြောတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဆိုတာကသူကဥပဒေတွေဘာတွေပြဋ္ဌာန်းပြီးတော့အဲ့ဒီဘယ်လိုပုံစံလုပ်မယ်ဆိုတာတည်ကြတယ်ရှိတယ်။တကယ်လက်တွေ့တော့မလုပ်ဖြစ်ခဲ့သေးဘူးပေါ့။အခုလည်းပဲကျွန်တော်တို့ကဒီအစိုးရတည်းမူဝါဒသမုတ်သဘောထားကပြည်သူ့မျက်နှာမူတယ်ဆိုတော့သဘောထားပေါ့နော်။စောစောပြောသလိုအစိုးရတည်းအနေနဲ့သူရဲ့လုပ်ကိုင်ဆောင်ရွက်မှုတွေကိုအများသိအောင်အတွက်ပြန်ကြားပေးဖို့ပြောဆိုဖို့အတွက်ဒီဌာနလိုတယ်ဆိုတာကိုပြောခဲ့တယ်။သို့တော်တစ်ချိန်တည်းမှာပြည်သူ့မျက်နှာမူတဲ့သဘောကြောင့်ကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့တစ်ဖက်သက်သူပြောချင်တာတွေပဲပြောနေတယ်။သူသိစေချင်တဲ့အချက်လည်းပဲပေးတယ်။အဲသူမူဝါဒတွေကိုပဲဖြန့်ချိနေတယ်ဆိုတော့သဘောမဟုတ်ဘဲနဲ့အများပြည်သူဘက်ကနေပြီးပြန်လည်ပြောဆိုချင်တဲ့ကိစ္စတွေအခါအလျော်စွာကျွန်တော်တို့ဒီပြန်ကြားရေးဝန်ကြီးဌာနအောက်မှာရှိတဲ့မီဒီယာတွေပေါ့နော်ဒါကဖော်ပြပေးမယ်ဆိုတဲ့သဘောထားဒါကျွန်တော်တို့ပြည်သူကိုမျက်နှာမူတယ်ဆိုတဲ့အနေထားနဲ့ပြီးတော့နောက်တစ်ခုကဘာလဲဆိုအများပြည်သူကြားမှာရှိတဲ့အသိဉာဏ်ကြွယ်ဝတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေဒီအစိုးရနဲ့သဘောထားချင်းတူချင်မှတူမယ်။အဲမတူတဲ့ယူဆအမျိုးမျိုးရှိတဲ့ပုံကိုယ်တွေအားလည်းပဲသူတို့အယူအဆတွေပြောတာဆိုတာဝေဖန်တာထောက်ပြတာတွေရှိရင်လည်းဖော်ပြပေးမယ်။ဒီနည်းအားဖြင့်ကျွန်တော်တို့ဒီအများပြည်သူဝန်ဆောင်မှုမီဒီယာဆိုတဲ့ဟာမျိုးနဲ့တထက်ထက်မတူသည့်တိုင်အောင်ကျွန်တော်တို့ဒီပြည်သူ့ကိုမျက်နှာမူတဲ့အနေအထားနဲ့အဲ့ဒါလိုပြောင်းလဲသွားဖို့သဘောတော့ရှိပါလားခင
်ဗျ။ဟုတ်ကဲ့ Broadcast Media တော့ပြီးခဲ့တဲ့ August လကနေပြီးတော့လွှတ်တော်တွေကနေအတူတူပြဋ္ဌာန်းပြီးပါပြီ။ဒါပေမဲ့ဒီ new တွေကတော့မထွက်သေးဘူးပေါ့နော
်။အ
ဲ့ new တွေနဲ့ပတ်သက်တဲ့အခြေအနေလေးပေါ့ဆရာတိရတလားပြောပြပေးပါရှင်
။အခုသိုးရဖွဲ့ပြောင်းလဲတဲ့အခါမှာတစ်ချက်ကပေါ့နော်။ဒီဝန်ကြီးဌာနတွေပြောင်းလဲမှုတွေလည်းဖြစ်လာတယ်။ဖြစ်လာတဲ့အခါကျတော့ဒီအထက်မှာဒီဥပဒေထဲမှာပြဋ္ဌာန်းထားတဲ့ကျွန်တော်တို့ဒီ Broadcast Council လောကမျိုးဖွဲ့စည်းပုံတွေဘာတွေကြတော့လဲအနေထားတွေနည်းနည်းပြောင်းလဲသွားတာတွေရှိတယ်။ဒီတော့နောက်တစ်ခုကဒီထက်မှပေါ်ပြထားတဲ့တချို့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြတာတွေလည်းအများကြီးရှိတယ်။ဆရာမတို့လည်းသိမှာပဲเนาะ။ဟိုပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အကြောင်းစသဖြင့်ပေါ့เนาะအစလိုရှိပါတယ်။အဲ့တော့အဲ့ဒီဝေဖန်ထောက်ပြတဲ့ဟာတွေလည်းရှိတဲ့အခါကျတော့ဒါတွေလည်းပဲပြန်ပြီးစဉ်းစားသုံးသပ်ဖို့လိုနေလို့မြင်ကြတယ်။ချုပ်ပြောလို့ရှိရင်တော့ဒီဥပဒေကပြန်လဲသုံးသပ်ပြီးတော့ပြင်ဆင်ဖို့လိုနေတယ်လို့အများကမြင်နေတာပေါ့เนาะ။မြင်တော့ဒီဥပဒေကိုပြန်လဲပြင်ဆင်ဖို့အတွက်သုံးသပ်တဲ့ဆွေးနွေးတဲ့ဆွေးနွေးဝိုင်းတစ်ခုအရင်ဆုံးပြုလုပ်ရမယ်ပြုလုပ်ပြီးတဲ့အခါမှာအဲ့ဒီပုံမှန်ရရှိလာတဲ့အကြံပြုချက်တွေမူတည်ပြီးတော့ဒီဥပဒေမှာဘယ်လိုအချက်လက်တွေဘယ်လိုပြင်မယ်ဆိုတာကိုလောက်ရလိမ့်မယ်လောက်ကင်ပြီးတဲ့အခါကျတော့မှနေဥပဒေဆက်ပြီးထွက်လာမယ်ထွက်လာပြီးဒီဥပဒေနဲ့အညီပေါ့ဆက်လက်ပြီးတော့ကျင့်သုံးဆောင်ရွက်သွားမယ်ဒီလိုတော့ရေဘူးကနားလည်ထားမှုရှိတယ်
ဒီအစိုးရလက်ထက်မှာလည်းအလုံးကမျှော်လင့်ထားတာတော
့
ပုံမှန်လေးလေးပို့ပြီးပွင့်လင်းမြင်သာမှုလည်းရှိလာမယ်ပို့ပြီးတဲ့တည်ရင်ချက်လက်တွေကိုထဲထဲဝင်ဝင်လက်နှမ်းမိအောင်ရနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာပ
ါဒါပေမ
ဲ့အခုအချိန်ထိတော့ပေါ့နော်ဟိုအစိုးရတက်တာနဲ့တိတ်တော့မကြသေးပါဘူးတချို့ဝန်ကြီးဌာနတွေကတော့ရပါတယ
်
ပြောရေးဆိုပြီးဝန်ကြီးတွေကိုယ်တိုင်ကလိုလိုလားလားပဲတက်ခံပြီးဖုန်းဖြေတယ်လို့တွေရှိပါတယ်ဒါပေမဲ့ခက်ခဲတဲ့ဝန်ကြီးဌာနတွေအများကြီးရှိပါသေးတယ
်
အဲ့ဒါတွေလည်းပတ်သက်လို့ပေါ့နော်ဒီပြောရေးဆိုပြီးရှိသူတွေထားပေးဖို့အချိန်နေရောစဉ်းစားထားတာရှိပါလားရှင်
ဝန်ကြီးဌာနရဲ့တာဝန်ယူထားတဲ့ပုဂ္ဂိုလ်တွေပေါ့နော်သူတို့ကလည်းပဲသူတို့ဌာနရဲ့လုပ်ကိုင်ဆောင်ရွက်တဲ့ဟာတွေကိုသူတို့ပြောချင်ဆိုချင်သိရှိတယ်လို့ကျွန်တော်ကတော့မြင်တယ်။ဒါအောင်လည်းပဲအခုအင်တာဗျူးတွေလက်ခံပြီးတော့ဖြေနေကြတယ်။ဒါမှမဟုတ်ဝန်ကြီးဌာနတိုင်းမှာပြောရေးဆိုခွင့်ရှိသူစာသဖြင့်ထားပြီးတော့ကပုံမှန်ပေါ့နော်ဆက်ဆံပြောဆိုနေဖို့တခါတရံဝန်ကြီးကိုယ်တိုင်ပြောဖို့လို့အစီအစဉ်တွေကတော့ဟိုကျွန်တော်တို့ဆက်လက်ပြီးတော့ညှိနှိုင်းပြီးဆောင်ရွက်အောင်လို့ထင်တယ်။ဒါမှမဟုတ်ဒီကြားထဲမှာကျွန်တော်ဆွေးနွေးမှုတာတစ်ခုကတော့ဘာလဲဆိုရင် ပုံမှန်သတင်းစာရှင်းလင်းပွဲလို့ဟာမျိုးတွေဌာနတွေအနေနဲ့လုပ်ကြမယ်လုပ်မယ်ဆိုရင်ဘယ်မှာဘယ်လိုလုပ်မလဲတိုင်ပင်တော့အကြံများဖြင့်ဟိုနားလည်ကြထားတော့ဟိုခြေပူကလက်ခံလိုက်တာတော့ကျွန်တော်တို့ပြည်ချိုင်းဝန်ကြီးဌာနမှာပဲကျွန်တော်တို့သတင်းစာရှင်းလင်းပွဲဟိုဘလောက်တစ်ချိန်ပေါ့နော်ဝန်တလားတစ်ချိန်စသဖြင့်ပေါ့လုပ်မယ်လုပ်မယ်ခါမှာအဲ့ဒီအချိန်ကာလမှာအဲ့နဲ့လူစိတ်ဝင်စားတဲ့အကြောင်းအရာဖြစ်ပေါ်နေတဲ့ဝင်ကြီးဌာနနှစ်ခုသုံးခုစသဖြင့်ကိုဖိတ်ကြားပြီးဝင်ကြီးဖြစ်စေအတွင်းဝင်ဖြစ်စေစသဖြင့်ပေါ့နော်အဲ့လိုဖြေချနိုင်တဲ့ပုံပုံမျိုးကတွေ့ဆုံပြီးသတင်းသမားတွေအလုံးနဲ့တွေ့ပြီးတော့မေးသမျှကိုဖြေတယ်ဆိုတော့အနေအထားမျိုးအစီအစဉ်မျိုးလုပ်မယ်လုပ်တင်တယ်လို့ကျွန်တော်ကြံပေးတော့ရေဘူးအဖြစ်တော့လက်ခံတာရှိတယ
်ဟုတ်အရန်နာမည်ကြီးခဲ့တာပေါ့လေဟိုသူကြီးခဲ့တဲ့အခါတွင်ကြံတယ်မှာဖြစ်ပျက်ခဲ့တ
ယ်
ဒီဒီမီဒီယာကြီးတစ်ခုကနေပြီးတော့ဒီဟိုလက်ဆောင်ပနာပေးတဲ့နေရာမှာဟိုတတ်မှတ်ချက်တဲ့ကြော်လွန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပညာပေးကာလဖြစ်တဲ့အတွက်ကြောင့်မလို့အေးမယူဘဲနဲ့ပြီးပေးအောင်လောက်ပဲလို့ပြောပါတယ်အဲ့တော့အားလုံးကသိချင်နေကြပညာပေးကာလအတိုင်းသာဘလောက်တမ်းများရှိမလဲပေါ့
ဆောစောပြောတဲ့ပညာပေးကာလတို့ဘာလို့ဆိုတာနဲ့ပတ်သက်လို့ကတော့ဟိုဆုံးဖြတ်ပြောလုပ်ကိုင်းတဲ့အစိမ့်ပိုင်းတွေမှာတော့ကျွန်တော်တို့ဟိုမပါဘူးပေါ့နော်အဲ့ဒီတိုင်းတည်းကျွန်တော်တို့ကမပါဝင်ပါဘူးအဲ့တော့အခုအားမှာစတင်လာတာဖြစ်တယ်အဂတိလိုက်စားမှုတိုက်ဖြည့်ရေးပေါ့နော်ဒါကိုထိတိယအောင်လုပ်မယ်ဆိုပြီးတော့ဟိုပြောဆိုထားတာလည်းရှိတယ်တကယ်စလုပ်မယ်အချိန်မှာဒီလိုအကြောင်းအရာတခုပေါ်ပေါက်လာတဲ့ကံဒါကိုတော့အဲထိတိယအောင်လုံးမယ်လုတ်တယ်ဆိုတဲ့သဘောနဲ့အများပြည်သူလည်းသိအောင်ပေါ့နော်နောက်ဒါမျိုးတွေမလုံးကြပါနဲ့ဆိုတဲ့သဘောနဲ့တားဆီးကျင်တဲ့တို့ကြောင့်ဟိုဒီကိစ္စကြီးကိုဟိုပေါ်ထုတ်ပြီးပြောဆိုလိုက်တာလို့ကျွန်တော်တို့မြင်တယ
်နိုင်ငံတကာမှာပေါ့နော်ဒီစာနယ်ဇင်းလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအဆင့်တတ်မှတ်တာ
ဒီကဟို
ရပိုင်းလေးမှာလေဒီမှာနိုင်ငံရဲ့အဆင့်ကအခုတတိပေါ့လေဟိုကောင်းလာတဲ့အဆင့်မရှိသေးဘူးပေါ့ဟို140လောက်မှာပဲရှိနေသေးတယ်ဆိုပြီးတော့ဟိုဖော်ပြထားတာရှိပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့စာနယ်ဇင်းလောကပေါ့အခုဆိုလို့ရှိရင်အတိုင်းအတာတစ်ခုအထိလွတ်လပ်ခွင့်လည်းရှိပါပြီစာပေလွတ်လပ်ခွင့်လည်းရှိပြီစင်ကာတွေဘာလည်းမရှိတော့ဘူးဘာဖြစ်လို့ဒီနိုင်ငံတကာကနေပြီးတော့စာပေလွတ်လပ်ခွင့်မရှိဘူးလို့တတ်မှတ်တယ်လို့များဆရာသုံးသပ်လို့ရပါလိမ့်ရှင
်ဒီကျွန်တော်တိုင်းပြည်မှာအခုတော့ဟိုကနန်းသဘောအရပြောရင်တော့ဟိုသုံးသပ်ကြည့်တာပေါ့သုံးသပ်နည်းနည်းလေးတော့တိုးတက်တဲ့သဘောလေးရှိပါတယ်အရင်တော့ကတော့ဟိုအောက်ခြေမှာပဲရှိတာပေါ့အောက်ခြေအောက်ဆုံး30လောက်ထဲမှာပဲရှိတာပေါ့အဲ့ဒီကနေပြီးတော့ဒီဆင်းလောက်ကိုခုံတက်လာတာတော့မတော်ပြီးခဲ့တဲ့နှစ်တည်းကရှိဟိုဆောင်ရွက်ခဲ့တဲ့အနေထားတွေကြောင့်ပေါ့ဒါပေမဲ့ကျွန်တော်တို့ဆီမှာအတားအဆီးကမရရှိနေသေးတယ်ဆိုတော့သတင်းသမားကိုအရေးယူနိုင်တဲ့ဒီဇဲဥပဒေတွေကတော့ရှိနေသေးတယ်တချို့ဒီဇဲဥပဒေတွေကတခြားတိုင်းပြည်တွေနဲ့စာလို့ရှိရင်တင်းကျပ်ပေါ့နော်ကြမ်းတမ်းနေသေးတဲ့ဥပဒေတွေရှိတယ်ကျွန်တော်တို့ပြောဆိုခွင့်ရေးသားခွင့်ကတော့ရှိနေတယ်သို့တော့ပေးထားလိုက်ပြီးတဲ့နောက်မှာစောစောဥပဒေတွေနဲ့လိုက်ပြီးရင်းယူတဲ့အတွက်ကြောင့်မလို့ကျွန်တော်တို့မှပြန်ပြီးတော့ချုပ်လိုက်လို့ရှိရင်တော့လွတ်လပ်ခွင့်ကအကန့်အသတ်ဖြစ်သွားတာပေါ့နော်နောက်တစ်ခုကတရားဥပဒေစိုးမိုးရေးပေါ့နော်တရားဥပဒေစိုးမိုးရေးမှာလည်းအဆင့်မြင့်တက်လာဖို့လိုသေးတယ်တရားဥပဒေစိုးမိုးရေးနဲ့ဆက်ဆက်နေတာပေါ့နော်တရားစီရင်ရေးအပိုင်းမှာလည်းပဲနည်းနည်းပို့ပြီးတော့သတင်းသမားရဲ့လုပ်ငန်းသဘောကိုပို့ပြီးတော့ဟိုနားလည်သိမြင်ပြီးတော့အရင်ကမှအနေထားလဲစဉ်းစားပြီးတတ်တဲ့တရားစီရင်မျိုးရေးမျိုးဖြစ်ဖို့ပေါ့နော်အဲဒါတွေလဲလိုသေးတယ်လို့မြင်တယ်ကျွန်တော်စောစောဥပဒေတွေဆိုတော့ဥပဒေကတချို့ဥပဒေတွေကနိုင်ငံတကာဥပဒေတွေနဲ့လဲအတူတူလောက်ပဲဖြစ်နေတယ်လဲရှိတယ်သို့တော့ဒီဥပဒေကိုအတိတ်ပဲဖွင့်ဆိုတာတုံးဆွဲတာအဲ့ဒီနေရာမှာတော့တရားသူကြီးတွေရဲ့အလေအကျင့်ပေါ်မှာမူတည်ပြောလို့နော်အစဉ်လာလုတ်ကြိုင်လာကြတဲ့ပေါ်မူတည်ပြီးကျွန်တော်တို့ဆီမှာလည်းတင်းကျပ်လာရှိတယ်ဒါတွေလည်းရောပါတော့အောင်လုပ်ဖို့တော့လိုတယ်အဲ့ဒါတွေရောသွားရင်တော့ကျွန်တော်တို့နိုင်ငံတကာစီရင်တဲ့မှာစာနေစင်းလွတ်လပ်ခွင့်အစဉ်မှာကျွန်တော်တို့ဒီထက်ပို့ပြီးတက်လာမယ်လို့ကျွန်တော်ကတော့မြင်တယ်ဗျဟုတ်ပါ
ဘူးဒီလိုမျိုးဖြည့်ကြပေးတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ